စကိုင်းတိုင်းဒေသကြီးခန္တီရနာမြို့မှာကြောက်စိမ့်တူးဖော်ရေးကုမ္ပဏီလုတ်ကွက်အတွက်ရေမစီးကြောက်ရှာဖွေသူတွေကဝင်ရောက်ရှာဖွေရမှာနှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်တာကြောင့်လူ၄ဦးသေဆုံးပြီးအနည်းဆုံး၅ဦးဒဏ်ရာရခဲ့ပါတယ်ခန္ဒီရနာနယ်မြေမှာကြောက်စိမ့်တူးဖော်ရေးကုမ္ပဏီနဲ့ရေမစီးကြောက်ရှာဖွေသူတွေကြားပြဿနာဖြစ်ပွားခဲ့တာကြောင့်ကြောက်တူးဖော်မှုကိုရပ်ထားသလိုတရားမဝင်နေထိုင်တဲ့သူတွေကိုဒီလကုန်မှာနောက်ဆုံးထားပြီးတော့ရွှေ့ပြောင်းမှုအမိန့်ထုတ်ထားပါတယ်။ဒီကြောင့်ပြည်စုံကို View မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဒီခင်းဖြစ်ပွားမှုဟာခန္ဒီမြို့ကနေမိုင်30လောက်အကွာမှာရှိတဲ့မကြံခကြောက်စိမ့်တူးဖော်ရေးလုပ်ကွက်မှာဒီကနေ့မနေ့ပိုင်းကဖြစ်ပွားခဲ့တာပါ။ဒီဖြစ်ပွားမှုအခြေအနေကိုစေယုံရောက်လူနာတွေကိုတွားရောက်တွေ့ဆုံခဲ့တဲ့ခန္တီဒေတာကန်တယောက်ကအခုလိုပြောပါတယ
်။ဒီသမားတွေနဲ့တောက်ချတဲ့လူတွေနဲ့ကုမ္ပဏီနဲ့မနေကာဥပိုက်ကုမ္ပဏီနဲ့မှပြည်ပကဖြစ်တာဖြစ်တော့ကကြတော့ဒီနေ့မနေ့၈နာရီမှာအဲ့မှာဒီသမားရဲ့ဥပိုက်ဝင်တဲ့ကိုထိုက်တာရှားတော့ကကြတော့အဲ့မှာလုံခြုံရေးတပ်ဖွဲ့တွေကအဲ့မှာပြစ်ခတ်မှုဖြစ်တာကိုဒီတော့ကကြတော့၄ဦးသေဆုံးတာကြောက်။ဟုတ်တယ်ကဲ၄ဦးသေဆုံးတာကြောက်။အခုလေစေယုံဝင်တော့ကြ၅ဦးတော့ရောက်လာကြတော့အချင်းတွေရပေါင်တွေနဲ့လေဘင်းတွေမှာထိတန်ရထားတဲ့ကိုဒီကားရောက်တော့ရောက်လိုက်လေးယောက်တည်တာတော့ပြေကြသွားပြီကိုသူတို့ဥပိုင်ကစီလောင်ထားတဲ့ကံတွေနဲ့ပေါက်မီးလောင်လို့ပေါက်ပွဲသွားတယ်ကို
ကုမ္ပဏီလုတ်ကွက်တွင်ကိုလူ900လောက်ဝင်ရောက်ခဲ့တာဖြစ်တယ်လို့ရဲလုံခြုံရေးတပ်ဖွဲ့ကလည်းအင်အား100လောက်ရှိကြောင်းပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ခန္တီရဲတပ်ဖွဲ့ကိုဆက်ွယ်ခဲ့ပေမဲ့ဆက်ွယ်လို့မရခဲ့ပါဘူးခန္တီမျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်တေးကတော့သူကြားသိရတဲ့အခြေအနေကိုအခုလိုပြောပါတယ်
။လူကတော့လူ၄ယောက်လောက်တည်သွားတာပေါ့ပွဲချင်းတည်သွားတယ်။နောက်9ယောက်ကျတော့တန်ရအကြီးကြီးရသွားတယ်ဆိုတဲ့အောင်ကြားကြည့်ရတယ်။ဖြစ်စဉ်ကမနေ့ကအဲ့ဒီဟိုဥပိုင်ဆိုပြီးတော့လုတ်ကွက်ရှိရတယ်နော်။အဲ့ဒီဥပိုင်မှာဝင်လို့တော့အဲ့ဒီမှာသားမယောင်ဆိုပြီးတော့တနက်နဲ့ပြစ်ပိုက်တယ်ဆိုပြီးဟာအဲဆုံးမဆက်တရခဲ့တော့ကျွန်တော်လည်းအဲ့လောက်လေးပဲကြည့်ရတာ။
ခန္တီကံအုတ်ချုပ်ရမှုဥစောစောကတော့အသေးပြောက်ဖြစ်ပွားတယ်ဆိုတာကိုမကြားသေးကြောင်ပြောပါတယ
်။ဟုတ်တယ်မြန်မာအင်ပီရီယယ်ဂျိမ်းမှာဖြစ်တာသိတာမရှိသေးပါဘူးမကြားသေးပါဘူး။ဒဏ်ရာပြီးတော့ရှိတယ်ပြောတယ်ညီမစိဘကဒဏ်ရာရတာ2ယောက်ရဲဘက်က6ယောက်လို့တော့အကြမ်းပြင်းသေးရတယ်။မနေ့ကစတာမနေ့ကအင်အား6ယောက်လောက်ဝင်တယ်ဆက်စားခိုင်းတယ်နောက်ညနေပိုင်းမှာသူတို့ဖယ်သွားတယ်။အဲဒီနေ့ကျတော့ကျွန်တော်တို့ဘယ်ဒီဂိတ်တွေထားတယ်ရဲတပ်ဖွဲ့နဲ့မဝင်ဖို့ထားတယ်သူတို့အားလည်းကိုခြံစည်းရိုးတွေလည်းဖက်တယ်ဘယ်ဒီဂိတ်တွေလည်းဖက်ပြီးတော့ရဲတွေကိုလည်းတိုက်ခိုက်ပြီးတော့သူတို့ဝင်ရတယ်။ဒီကနေ့ရဲဘက်ကနေ6လမ်းပြီးပြစ်လိုက်တယ်။အဲသူတို့ဘက်ကလည်းစီကံနေမီးရှို့တယ်38လုံးမီးလောင်သွားတယ်။ကုမ္ပဏီရဲ့စီကံနေပေါ့38လုံးမီးလောင်သွားတယ်။အဲ့လောက်ပဲသိရသေးတယ
်။စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကစီပင်တာယာရေးဝင်ကြီးဦးမြင့်ကြည်ကတော့ပြိပခမဖြစ်ပွားအောင်ဆောင်ရွက်ခဲ့ပေမဲ့ဒီကနေ့မနေ့မှအခင်းဖြစ်ပွားတာကိုသာသိရတယ်လို့ပြောပါတယ
်။ဟုတ်ကဲ့ပြီးခဲ့တဲ့ကျွန်တော်တို့14 23ရက်နေ့ကကျွန်တော်အဲ့ဒီပဲဒီကသွားပြီးတော့ကိုစင်းဆောင်ရွက်ပြီးတော့အဲ့ဒီပတ်ဝန်းကျင်နေနေကကျူးကျော်ပြည်အလူတွေကိုဆွတ်ဖို့ရမိန်ထုတ်ခဲ့ပါတယ်ညနေရနေပေါ့လေရှင်းလင်းရေးပေါ့နော်နေနေရှင်းလင်းရေးမြေသာဘော်ဒီမှာဟုတ်လားဝေါ့တရားလမ်းမှာတွေ့တဲ့ကမ္ဘာမြေသာဘော်ဒီပြောကြတယ်မိုးလာရင်ဒီထက်ဆက်အနေနဲ့ပိုးဆုံးကျုံမှာနော်ဒါတွေကိုမပြည့်စုံခြင်းနဲ့အတွက်ကျွန်တော်တို့ကနေမစေးကြောက်ကနေကအမြဲဝေးဟာတွေကိုပြန်လွှတ်ဖို့ကျွန်တော်တို့စီမံဆောင်ရွက်နေတယ်အဲ့ဒါလို့ဒီနေ့မနေ့ပြင်ကြကတော့အယူဥပိုင်ကုမ္ပဏီဝန်ထဲကိုလူတစုကနေပြီးတော့သူတို့လုံးဆိုတဲ့သဘောပေါ့နော်တရင်အကြပေါ့နော်အဲ့ကျမှာဟိုကဝန်ကျုံလို့ရတယ်သူပောက်လို့ရဆိုတဲ့လို့ဒီကမှာရေမစီးသမားတွေအခုအုပ်စုလိုက်ဝင်ပြီးတောက်ကြတဲ့သဘောရှိတယ်အဲ့လုံခြုံရေးနဲ့ပြိပကဖြစ်တဲ့သဘောရှိပါတယ
်အသေးပြောက်ရှိတယ်လို့သိရပေမဲ့တရင်အတိအကျမရရှိသေးကြောင်းလည်းပြောပါတယ်ခန္တီရတနာမြေမှာကုမ္ပဏီတွေရဲ့ကြောင်းမြတ်လုတ်ကွက်အတွင်တူဖော်ထားတဲ့မြေစာတွေကိုရေမစီးကြောက်ရှာဖွေသူတွေကဝင်ရောက်ပြီးရှာဖွေတာကြောင့်ပြဿနာဖြစ်ပွားတာတွေအရင်ကလည်းရှိခဲ့ဘူးပါတဲ့ဒီလဒုတိယပတ်အတွင်းမှာတော့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ဝင်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုရင်တွားရောက်ခဲ့ပြီးကြောက်မြတ်တူဖို့ရေးကုမ္ပဏီတွေကိုဥပဒေနဲ့ညီမညီစစ်ဆေးတာတွေရှိခဲ့တယ်လို့စစ်ဆေးနေစဉ်ကာလမှာကြောက်မြတ်တူဖို့တာတွေရက်ဆိုင်ထားဖို့ကိုလည်းညွှန်ကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲကြောက်မြတ်လုတ်ကွက်အတွင်းမှာတရားမဝင်နေထိုင်သူတွေကကြောက်မြတ်လုတ်ကွက်အတွင်းကိုအတင်းအဓမ္မဝင်ရောက်ပြီးကုမ္ပဏီကမစွန့်ပစ်သေးတဲ့ကြောက်ကြောမြေစာပုံတွေကိုလူရဲရှာဖွေတာပစ္စည်းတွေကိုဖျက်ဆီးတာတရားဝင်နေထိုင်သူတွေရဲ့အသက်အိုးအိမ်ကိုထိပါတာတွေတွေ့ရှိရကြောင်းနဲ့ရဲရွာအေးချမ်းတရားရင်းနဲ့တရားဥပဒေစိုးမိုးရေးအတွက်တရားမဝင်ဝင်ရောက်နေထိုင်သူတွေကိုဒီလကုန်မှနောက်ဆုံးထားပြီးထွက်ခွာဖို့အတွက်မြို့နယ်အထွေထွေအုပ်ချုပ်ရေးယုံကဒီလ15ရက်နေ့ကအမိန့်ထုတ်ပြန်ထားပါတယ်ခန္တီမြို့ကရတနာမြေမှာနတ်စီပုံနဲ့မကြံခကျောင်းမြတ်တူဖို့ရေးလုတ်ကွက်နှစ်ခုရှိပြီးကျောက်စိမ့်တူဖို့ရေးကုမ္ပဏီ90လောက်ကဝင်ရောက်လုတ်ကင်နေတယ်လို့ရေမစေးကျောက်ရှာဖွေသူဟာလဲခမန်းကြီး2000နီးပါးလောက်အထိရှိနေတာဖြစ်ပါတယ်